ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေအကြမ်းဖက်ခံနေရတာရပ်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကအ мян ဆုံးပြည့်ပြတ်တသားဆောင်ရွက်ပေးပါလို့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနစ်ကလုံခြုံရေးကောင်စီကိုအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ပါတယ်။2006ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရရှိထားတဲ့ဘင်္ဂလားဒေ့ရှ်စီးပွားရေးပညာရှင်ကရခိုင်ပြည်နယ်ထဲမှာအဖြစ်ဆိုးတွေလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာကြောက်မက်ဖွယ်ကောင်းအောင်ဖြစ်ပွားနေတဲ့အတွက်လုံခြုံရေးကောင်စီကအ мян ဆုံးဝင်ရောက်ဖြေရှင်းဖို့လိုအပ်နေပြီလို့အိတ်ဖွင့်ပေးစာထဲမှာရေးထားပါတယ်။ Grameen Bank ကိုတည်ထောင်သူနိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနစ်ဟာမနှစ်တုန်းကလည်းရခိုင်ဒေသမှာတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကဝင်ရောက်ဖြေရှင်းပေးဖို့အလားတူစာရေးခဲ့ပူပါတယ်။လူသားချင်းစာနာစရာဘေးဒုက္ခကြီးကိုအဆုံးသတ်ဖို့နဲ့ဒေတာရင်းငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆောင်ရွက်မှုကိုကဘာကစောင့်နေကြပြီလို့အခုအိတ်ဖွင့်ပေးစာထဲမှာမိုဟာမက်ယူနစ်ကရေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာတွေထွက်ပြေးနေတာနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်ပြစ်တင်ဝေဖန်နေကြတဲ့မွတ်စလင်နိုင်ငံတွေကတူရကီနိုင်ငံသမ္မတရီဂျက်ပ်တိုင်ယက်အာဒိုဝါနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကတော့အင်ကာနီကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်။တူရကီအစိုးရကိုလက်နက်ကင်တော်လှန်နေတဲ့ PKK အဖွဲ့ကြောင့်တူရကီအနေနဲ့အကြမ်းဖက်ဝါဒရဲ့စိန်ခေါ်မှုတွေကိုကောင်းကောင်းနားလည်မယ်လို့ယုံကြည်ကြောင်းနဲ့မြန်မာနိုင်ငံမှာအကြမ်းဖက်ဝါဒပိုမိုကျေပြတ်မလာအောင်အကောင်းဆုံးစ조사ဆောင်ရွက်နေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါအပြင်သတင်းအချက်အလက်မှားတွေကိုဖန်တီးနေတာကနေမြန်မာနဲ့တူရကီကြားကာလကြာရှည်တွေကရှိခဲ့တဲ့မိတ်ဆွေကောင်းဆက်ဆံရေးကိုထိခိုက်မှာစိုးရိမ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောခဲ့တဲ့အကြောင်းအတိုင်ပင်ခံယုံကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာယာနဲ့ချီတေဆုံးခဲ့ရမှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့တူရကီသမ္မတကပြောကြားထားတာပါ။အစ္စလမ်ဘာသာကိုအခြေခံတဲ့ဥပဒေတွေတူရကီမှာပြဋ္ဌာန်းအုပ်ချုပ်နိုင်ဖို့ကြိုးစားနေတယ်လို့ဆွတ်ဆွဲခံနေရတဲ့တူရကီသမ္မတအာဒိုဝန်ဟာမွတ်စလင်အတိုင်းဝိုင်းနဲ့ဆိုင်တဲ့ကိစ္စတွေမှာဥဆောင်လုပ်နေသူတယောက်ဖြစ်ပါရဲ့ရှင်။